Bangladesh nangan mai thwet pi twa de dukkha de ri Myanmar nangan bet pyan la yin ne patat pi tru cha ma go ma tu kwe pya de tabor da amin ni shi ni ja bon ya ba de dilo kwe pya de tabor da ri go Yakhain pi ne Mauno data ne Bangladesh Myanmar ne zat mi ni ga sakhan go ma ja de chin ga twa yauk pi twei sou mi myan kwin ya ga de ko cho cho tain ga su si tin pya tha ba de shin
အသက်52နှစ်အရွယ်ဒေးဗစ်မိုဟာမက်ဟာမောင်တော်ဒီတာမဲဒီရွာမှာအရင်ကနေထိုင်ခဲ့ပြီး2012ခုနှစ်ပြည်ပခါရီဖြစ်ပြီးချိန်ကတည်းကဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံနယ်စပ်မြင်းအနီးကစခန်းမှာနေထိုင်နေသူဖြစ်ပါတယ်။အဲဒီစခန်းကိုပြည်ရင်းပြည်ပသတင်းတော့တွေတွားရောက်သတင်းယူတဲ့အချိန်တိုင်းမှာလည်းအဲဒီစခန်းကလူတွေရဲ့လူလားချက်တွေကိုပင်တိုင်လူဖြည့်ဆို့ပြောကြလာသူတူပါ။သူတို့ဟာဘိုးစဉ်ပေါင်ဆက်မြန်မာနိုင်ငံထဲမှာနေထိုင်လာသူတွေဖြစ်ပြီးနိုင်ငံသားအသိအမှတ်ပြုအထောက်အထားတွေလည်းရှိထားဘူးလားကြောင့်အခုထုတ်ပြီးတဲ့ MVC ကအစီအစဉ်ကိုလုံးဝလက်မခံနိုင်ဘူးလို့ဒေးဗစ်မိုဟာမက်ကပြောပါတယ
်။ MVC လုံးဝကျွန်တော်လူမျိုးနဲ့ကျွန်တော်ရုံးကြလူမျိုးနဲ့မတင်တော့ဘူး။ကျွန်တော်မှတခြားလူမျိုးခိုင်ဆောင်ထားတဲ့အဲ့ဒီနဲ့ NRC ရှိတယ်။တခြားလူမျိုးတွေခိုင်တယ်လို့ကျွန်တော်မှလည်းကျွန်တော်ရုံးကြလဲရာမျိုးခိုင်ပါတယ်ဖြစ်တယ်။အဲ့ဒါကိုသူတို့နဲ့ခုစနေမှာခုစမှာရှိစရှိနောက်ပိုင်းအဲ့ဒါကိုသူတို့နဲ့ NRC နဲ့နိုင်ငံသား Channel လေးလေးပြည့်တဲ့ကျွန်တော်လဲလားအဲ့ဒါပဲ
လက်ရှိစခန်းမှာနေထိုင်စားသောက်ရေးကအဆင်မပြေသလိုအနာကလည်းမရှိတာကြောင့်ပြန်လာခြင်းကြတယ်လို့ပြောပေမဲ့သူတို့ရဲ့အဓိကစိုးရင်ချက်တစ်ခုကခိုင်မာတဲ့လူမျိုးရေးအစီအမံမရှိတာကြောင့်လို့ပြောပါတယ်အဲ့ဒီစိုးရင်ချက်ပျောက်သွားဖို့သူတို့လှုပ်ပေးစေချင်တာကတော
့အဲ့ဒါမြန်မြန်တတတကယ်အရေးယူသင်းတို့ကိုအရေးယူသင်းတို့ကိုအရေးယူပေးရမယ်အဲ့ဒါကအရေးမယူလို့အဲ့ဒါကျန်တာကနာကနာပေါ့အရေးယူရမထွေးပါဘူးအနာတောင်းဆင်းနေမှာတပတ်ကကျွန်တော်ဒူဝန်ကြအစိုးရပါလေစစ်တမရခိုင်စင်တာရခိုင်မှာအဲတပတ်ကမီးရှူပြည့်စည်တာရှိတယ်အဲ့ဒီပုဂ္ဂိုလ်တွေကိုတကယ်မီးရှူတဲ့လူတွေကိုတယောက်မှအရေးယူရကျွန်တော်မထွေးပါဘူ
းသူတို့ဟာဘင်္ဂလီတွေမဟုတ်ဘဲရိုဝင်ဂျာတွေဖြစ်တယ်ဆိုတာကိုလေတီလ်မိုဟာမက်ကအခိုင်အမာပြောပါတယ်အသက်40အရွယ်မိုဟာမက်ရှရစ်ကတော့မောင်တော်မျိုးနဲ့မိသက်ကြီးရောအုပ်စုရဲအောင်ချောင်းကြီးရောမှာမွေးဖွားနေထိုင်ပြီးမောင်တော်အားထက်ကတက်မှာဆယ်တန်းထိပညာသင်ယူခဲ့သူပါ။သူဟာ2016ခုနှစ်အောက်တိုဘာလမှာစဖြစ်တဲ့အကြမ်းဖက်ပြိပခါတွေကနေထွက်ပြေးသွားပြီးဒင်္ဂါလိစ်နိုင်ငံကောက်ဆက်စစ်သားဒေသကဘလူခလီနှစ်ဒုက္ခသည်စခန်းမှာတစ်နှစ်ကျော်ကြာနေထိုင်ပြီးတဲ့နောက်ပြီးခဲ့တဲ့အောက်တိုဘာလ15မှာဇနီးဖြစ်သူသားသမီး4ဦးတို့နဲ့အတူကို့အစီအစဉ်နဲ့ကိုပြန်လာသူဖြစ်ပါတယ်။သူကရောပြန်လာဖို့ဘာကြောင့်ဆုံးဖြတ်ခဲ့တာပါလဲ
။ရှင်းရှင်းလေးပါပဲ။ဒီမှာလဲအာသာအချမ်းပါကြောင်းကျွန်တော်တို့မနေနိုင်လို့ဒါကပြောမစင်အရှင်တော်လေးလူဦးမယ်ဆိုတော့ဒါတွေကိုကျွန်တော်တူတူလေးကိုပြောစင်တယ်ဒီကနေပြီးတော့အာသာအချမ်းပါကြောင်းကျွန်တော်တို့ဘင်္ဂလားဘက်ကိုထွက်ပြေးရတာဖြစ်ပါတယ်ဘင်္ဂလားမှာလဲအလားတူပဲအာသာတွေကဆက်ပြီးတော့သူတို့တွေကဒီဂူလူကိုတက်လိုက်ဒီလူကိုတက်လိုက်သူတို့ဒီအာသာအဖွေးကိုဝေဖယ်ပြောဆိုတဲ့လူတွေကိုတက်နေတဲ့အတွက်ကျွန်တော်လည်းအာသာကိုဒီအာသာရဲ့လှူရှာပုံဒီလူရည်တွေကိုကျွန်တော်လည်းဒီအလားတူဝေဖန်တဲ့သူတဲမှာကျွန်တော်လည်းပါဝင်နေဆိုတော့ကျွန်တော်ကိုလည်းအာသာတွေကအဲ့လိုမျိုးတက်ပို့လို့တာကကြတော့ကျွန်တော်လည်းဒီမြန်မာဘက်ကိုဒီဝင်လာဖြစ်ပါတယ
်အာသာအဖွဲ့ဟာနိုင်ငံရေးကိုအကြောင်းပြပြီးတော့စီးပွားရှာနေသူတွေဖြစ်တယ်လို့မိုဟာမက်ရှရစ်ကဆိုပါတယ်ဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေမှာသူ့လိုပဲပြန်လာခြင်းနဲ့တခြားလူတွေရှိသလားဆိုတော့အများကြီးရှိတယ်လို့သူကပြောပါတယ်ဒါဆိုရင်အဲ့ဒီဒုက္ခသစ္စာကလူတွေရဲ့တောင်းဆိုချက်တွေကအဓိကတစ်ချက်ဖြစ်တဲ့သူတို့ကိုရိုဟင်ဂျာလူမျိုးအဖြစ်အတိအမှတ်ပြုရမယ်ဆိုတာကရောတကယ်ပဲမဖြစ်မနေတိုက်ပြောရမယ်တောင်းဆိုချက်ပါလားမိုဟာမက်ရှရစ်ကတော့အဲ့ဒါဟာလူများစုရဲ့တောင်းဆိုချက်မဟုတ်ဘူးလို့ဆိုပါတယ
်ဒါကအာသာကနေပြီးတော့ဒီမြန်မာအစိုးရဘက်ကဒေတို့အခါမှလုံးမပြနိုင်တဲ့အချက်တွေကိုသူတို့ဆွတ်ပက်ဝင်ရောဆွတ်ပက်တောင်းဆိုနေတဲ့အချက်ဖြစ်ပါတယ်ဒါသူတို့အဓိကတောင်းဆိုနေတဲ့အချက်ကကျွန်တော်တို့မိမိခြေရွာမူရမူရင်းခြေရွာဒီမူရင်းနေထိုင်ခဲ့တဲ့ဤရမြေဟိုနိုင်ငံသားအခွင့်အရေးဆိုပြီးတော့သူအချက်ထုံးချက်ပဲသူငင်္ဂလာမှာရှိနေတဲ့ဒီဒုက္ခစီတွေကထောင်းဆိုနေတဲ့အချက်ထုံးချက်ပဲရှိပါတယ်အကြောင်းကျွန်တော်ပြပါတယ်ကျွန်တော်မိဘတွေလည်းရှိတယ်သူမျိုးတွေလည်းရှိတယ်ကျွန်တော်အမျိုးနဲ့သူတို့လည်းအဆောက်အအုံရှိပါတယ
်ရှရစ်တို့မိသားစုဟာလက်ရှိမောင်တော်မျိုးပေါ်မှာနေထိုင်နေပြီးစာဝန်ရေးပိုင်းကိုအစိုးရကအကူအညီပေးနေပြီးတော့သူတို့ရဲ့မူလစီးပွားရေးလုပ်ငန်းကိုပြန်လုပ်ကံ့ခွင့်ရဖို့စီစဉ်နေတယ်လို့ပြောပါတယ်။တခိုင်ပြည်နယ်ကမတူကွဲပြားတဲ့လူမှုဝန်ထမ်းတစ်ခုကြားမှာဟိုးအရင်နှစ်ပေါင်းများစွာကလို့အေးချမ်းချမ်းပြန်ပြီးအတူရှင်တွဲနေထိုင်နိုင်ဖို့အတွက်မိုဟာမက်ရှရစ်မြင့်တဲ့လိုအပ်ချက်ကတော့တရားဥပဒေစိုးမိုးမှုရှိဖို့ပဲဖြစ်ပါတယ်ခင်ဗျာ
။ VOA ဝိုင်းတော်သားကိုချွတ်ချွတ်သိန်းကိုယ်တိုင်တွားရတွေ့ဆုံမေးမြန်းခဲ့ရပါ